ဟောင်ကောင်ကျွန်းရဲ့ခေါင်းဆောင်တဲ့အဖြစ်ဂျွန်လီကိုရွေးကောက်တင်ပြလိုက်ပြီးဖြစ်ပါတယ်။တရုတ်နိုင်ငံအစိုးရလိုလားတဲ့ရွေးကောက်ပွဲကော်မတီဝင်69ရာခိုင်နှုန်းကသူ့ကိုရွေးချယ်တင်ပြလိုက်ကြတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုအဖြစ်ရွေးချယ်ခံလဲရဖို့လိုအပ်တဲ့950တမဲတဲ့နှစ်ဆမကကျော်လွန်ပြီးဂျွန်လီကစုစုပေါင်းမဲ1416မဲနဲ့တင်းငွေလေးမနဲ့ကရွေးကောက်တင်မြောက်ခံလဲရတာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းတရုတ်အစိုးရရဲ့ထောက်ခံမှုရရှိခဲ့သူလည်းဖြစ်ဟောင်ကောင်အုပ်ချုပ်ရေးမှုရွေးချယ်ရေးကော်မတီရဲ့ကြိုတင်ထောက်ခံမဲ986မဲကိုရရှိထားသူလည်းဖြစ်တာကြောင့်တူတဲသောကိုယ်စားလှယ်လောင်းဖြစ်သူဂျွန်လီအနေနဲ့တရားပေါက်အနိုင်ရမယ်လို့ကြိုတင်တွက်ဆထားကြပြီးဖြစ်ပါတယ်။ဂျွန်လီဟာလက်ရှိအုပ်ချုပ်ရေးမှုကယ်ရီလမ်းနေရာမှာဇူလိုင်လ10ရက်နေ့မှာအစာထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ဂျွန်လီကိုအုပ်ချုပ်ရေးမှုသည်အဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အတွက်တရုတ်အစိုးရကဟောင်ကောင်ကျွန်းအပေါ်ပုံမတင်ချက်တဲ့အုပ်ချုပ်ရေးစနစ်ချမှတ်လုပ်ဆောင်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။တရုတ်အစိုးရပေါ်တစ္ဆာခံသူမျိုးချစ်တေသာဟောင်ကောင်အုပ်ချုပ်ရေးမှုရာထူးကိုလက်ခံပိုင်ခွင့်ရှိတယ်ဆိုတဲ့အငင်းပွားပွဲဥပဒေတစ်ကိုမနစ်ကပြဋ္ဌာန်းပြီးမှဒီရွေးကောက်ပွဲဖြစ်ပေါ်လာတာပါ။အဲ့ဒီဥပဒေဟာအတိုက်ခံအင်အားစုတွေလုံးဝပျောက်ကွယ်သွားအောင်ချမှတ်လိုက်တဲ့လှုပ်ဆောင်ချက်လည်းဖြစ်ပါတယ်။အခုလိုဂျွန်လီရွေးကောက်ခံရတဲ့အပေါ်လက်ရှိအုပ်ချုပ်ရေးမှူးကယ်ရီလမ်ကချီးကျူးစကားတွေ့ကြလိုက်ပြီးရွေးကောက်ပွဲရလဒ်ကိုတရုတ်အစိုးရထံတင်ပြသွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်ခင်ဗျာ။